ရုတ်နိုင်ငံရဲ့နေရာတော်များများမှာစံချိန်ချိုးလောက်အောင်အပူလိုက်ရိုက်ခတ်ခဲ့တဲ့အတွက်လူသေဆုံးမှုတွေနဲ့ကြုံခဲ့ရတယ်လို့အစိုးရကလည်းအရေးပေါ်ကြေညာချက်တွေထုတ်ပြန်ခဲ့ရပါတယ်။ကိုယ့်ရဲ့ဇက်တိုက်100ဒီဂရီဖာရန်ဟိတ်ကျော်ဖြစ်နေတဲ့ရှန်ဟိုင်းမြို့မှာအပူရှင်ရောက်10ယောက်ကျော်ထိသေဆုံးခဲ့တဲ့အကြောင်းဒေသခံအာဏာပိုင်တွေကိုကူကပ်ပြီးနိုင်ငံပိုင်စင်ဝါသတင်းကဖော်ပြခဲ့တာပါ။နှစ်ပေါင်း140အတွင်းရှန်ဟိုင်းမြို့မှာအပူဆုံးဇူလိုင်လတစ်လဖြစ်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ပထမဆုံးအကြိမ်ဖြစ်တရုတ်မိုးလေဝသဌာနကတော့အရေးပေါ်အန္တရာယ်အဆင့်နှစ်ဖြစ်သတ်မှတ်ပြီးမလိုအပ်ရင်အိမ်ထဲကအင်ပြင်မထွက်ကြဖို့နဲ့အိမ်တွင်းမှာနေထိုင်တဲ့အခါမှာလည်း40နဲ့နေထိုင်ကြဖို့တတိပေးခဲ့တာပါ။အပူလိုင်းအန္တရာယ်တတိပေးချက်ကိုတော့ရှန်ဟိုင်းချုံကင်းနဲ့ဟူနန်အပါဝင်တောင်ပိုင်းနဲ့အလယ်ပိုင်းပြည်နယ်ကိုကူမှာထုတ်ပြန်ထားပါတယ်။ရန်စီမြစ်ရဲ့တောင်ပိုင်းဒေသတချို့မှာ95ဒီဂရီဖာရန်ဟိုက်ထက်မှာပဲနောက်ထပ်သတင်းတစ်ပတ်လောက်ကြာအောင်ရှိနေနိုင်တယ်လို့မိုးလေဝသခန့်မှန်းသူတွေကတွက်ချက်ထားကြပါတယ်။